ထိုင်းနိုင်ငံမှာကိုဗစ် -19 တက်ရောဂါထိစုပ်ရေးအရေးပေါ်ကာလကိုနောက်ထပ်တစ်လတစ်တန်းတိုးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့နေဆက်ဝင်ထွက်ဒီမှာကန့်သတ်မှုတွေဆက်ရှိနေဦးမှာဖြစ်တဲ့အကြောင်းတင်ဆက်ပေးလိုပါတယ်။ကျွန်မမအေးပါပါရှင်။ထိုင်းဝန်ကြီးချုပ်ပရာယုတ်ကျန်အိုချာဥက္ကဋ္ဌဖြစ်ဦးဆောင်ကျင်းပခဲ့တဲ့ကူးစက်ရောဂါတိုက်ဖျက်ကာကွယ်ရေးစီမံခန့်ခွဲဘုတ်ဌာနအစည်းအဝေးမှာအရေးပေါ်ကာလကိုနောက်ထပ်တစ်လတစ်တန်းတိုးဖို့အတွက်ဒီကနေ့ပဲဆုံးဖြတ်လိုက်တာပါ။အစည်းအဝေးမှာတော့နေဆက်ဒေတာတွေမှာဝင်ထွက်သွားလာမှုတွေနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့လည်းနှစ်နိုင်ငံနေဆက်ကကျန်းမာရေးဌာနတွေကခွင့်မပြုသေးတဲ့အတွက်ကူးလူဆက်ဆံနိုင်မှာမဟုတ်သေးဘူးဆိုပြီးကရင်ပြည်နယ်မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပါတယ
်။လောကအခွင့်အရေးတော့ခက်လာပါမှာ။ဟိုဘက်ဒီဘက်ဆက်ရုံတွေခွင့်တော်အလုပ်သမားတွေတွားရေးနိုင်ရေးတော့ခက်ခဲရှိနေကြပါတော့။အဲကျွန်တော်တို့ကလည်းဒီလိုပဲ15ရက်တူခါတော့မှာ9လ15ရက်9လလေးကျေးဇူးတော်ဟိုကတ်စင်္ဂါရထက်တူပါတယ်ဟုတ်နေဆက်ပေါ်ဘောရာပတ်သေးဘူးကနိုင်ငံလုံးကကျမရေးဌာနရဲ့တဘောမရှိဘူးမှာတကယ်လို့သူကကူးမယ်ဆိုရင်ကူးရယ်ကူးပြီးတော့ပြန်ဝင်မယ်ဆိုတော့ကွန်တင်းရအောင်ဖြစ်နေတာ
ဟုတ်ကဲ့
နိုင်ငံလုံးကဖြစ်နေမှာဒါတော့တရှိအခြေအနေကဒီကိုဗစ်ထင်းချုပ်ရေးအတွက်အဲလိုရတဲ့အတွက်ဒီကျွန်တော်တွေဆက်ပြီးလုပ်နေအောင်ခင်ဗျာ
ဒီကနေ့မှာပဲထိုင်းနိုင်ငံကဆက်ရှော်ရေးဒီယာတွေမှာရှိနေကြတဲ့မြန်မာနိုင်ငံကလူပုံဥက္ကဋ္ဌရသူ80ကျော်ကိုလည်းမြန်မာအာဏာပိုင်တွေလက်ထဲဒီကနေ့ပဲလွှဲပြောင်းပေးခဲ့တာပါဒီလူတွေကိုတော့မြဝတီခရိုင်အတွင်းကတီးခြားစောင့်ကြည့်ရေးစင်တာတွေမှာယာယီနေရာချထားမယ်လို့လည်းဦးတည်ဆောင်ကပြောပါတယ
်ဒီနေ့တော့ကျွန်တော်တို့ဟိုဘက်မှာတို့ဆက်ရှော်ရေးဒီယာပေါ့ဆက်တာမှာရှိနေတဲ့အဲကျွန်တော်တို့မြန်မာနိုင်ငံသားပေါ့လူမှန်ကိုသောမလူကုန်ကူခံရတဲ့သူပေါ့အဲဗမာက89ဦးလို့တကယ်တော့အချင်းကတော့၄ဦးကဒီတရားရုံးတက်ပြီးပြည်ရရှိတဲ့တော့ဆိုတော့ဒီ85ဦးဒီနေ့လွှတ်ပြတာရှိတယ်မှာလွှတ်လိုက်ပြီခင်ဗျာကျွန်တော်နမန်းတို့လုပ်ပြီး7နှစ်မှကျွန်တော်တို့ပဲကြောက်တယ်ခင်ဗျာအဲကျွန်တော်တို့ကတော့ဒီအတန်းထဲလို့အဆင်မပြေဘူးကျွန်တော်ကတော့ပေါ်နေနဲ့ဆက်တယ်ထားအောင်မှာမှာစီကြပန်ဒင်းထားမှာမှာကျွန်တော်တို့အရင်မလေးရနေတော့ထားတယ်လို့ပေါ့စီကြပန်ဒင်းထားပြီးတော့ကျွန်တော်စိတ်ချလို့ဆိုမှာကျွန်တော်ဒီဒီတက်ဆိုင်ရာဒီနေ့တိုင်းလို့ဆက်ပြောပြရအောင်ခင်ဗျာ
တိဆုံးသူ58ယောက်အပါအဝင်ကူးစက်သူ3000ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ9ယောက်ကိုဒီကနေ့ပဲထပ်မံအတည်ပြုခဲ့ပါတယ်ဒါပေမဲ့လည်းရောဂါကူးစက်သူတွေဟာပြည်ပကပြန်လာသူတွေဖြစ်ကြတဲ့အတွက်ပြည်တွင်းမှာကူးစက်သူမတွေ့တာ35ရက်ရှိသွားပါပြီဒီအတွက်ဇူလိုင်လ10ရက်နေ့ကနေစတင်ပြီးဖြောပြေးရေးလုပ်ငန်းတွေနဲ့ပြည်ပခီးသွားတချို့ကိုဝင်ခွင့်ပြုဖို့အပါအဝင်အကန့်အသတ်တွေကိုတဖြည်းဖြည်းလျှော့ပေးဖို့ကိုလည်းစီစဉ်နေပါတယ်။ကျမမအေးမှာထက်မြမာနေဆက်ကနေသတင်းပေးပို့နေတာပါ။